ပြီးခဲ့တဲ့ဇွန်လ18ရက်နေ့ကရန်ကုန်မြို့အင်းစိန်ရွာမှပရိယတ်တိစာသင်တိုင်းမှာအမျိုးဘာသာသာသနာစောင့်ရှောက်ရေးဗုဒ္ဓဓမ္မပရဟိတဖောင်ဒေးရှင်းအဖွဲ့ကြီးရဲ့နှစ်ပတ်လည်အစည်းအဝေးတစ်ခုကျင်းပပါတယ်။ဒီအဖွဲ့ဟာငကူမဘာသာအဖွဲ့ကြီးကိုနာမည်ပြောင်းထားတဲ့အဖွဲ့ဖြစ်ပြီးနိုင်ငံတော်သံဃာမဟာနာယကမဟာနာအဖွဲ့ကြီးကတရားမဝင်ပါဘူးလို့ကြေညာထားတဲ့အဖွဲ့ဖြစ်နေသလိုအစည်းအဝေးကျင်းပရာနေရာကလည်းအရင်မဘာသာအဖွဲ့ကြီးရဲ့ဌာနချုပ်အဖြစ်အသုံးပြုခဲ့တဲ့ကျောင်းတိုက်မှာပဲကျင်းပခဲ့တာပါ။သူကြတာတခုကတော့အဲ့ဒီတရားမဝင်ဘူးလို့ဆိုတဲ့အဖွဲ့ကြီးရဲ့အစည်းအဝေးကိုရန်ကုန်တိုင်းစစ်ဌာနချုပ်တိုင်းမှုကိုယ်တိုင်တွားရောက်ပြီးငွေကြေးကျပ်သိန်း300နဲ့လူဝယ်ပစ္စည်းတွေလှူဒန်းခဲ့တဲ့ကိစ္စပါပဲ။အစည်းအဝေးပြီးမှအဲ့ဒီအဖွဲ့ကနေအချက်9ချက်ပါညင်ညာချက်တစ်စောင်ထုတ်ပြန်ခဲ့တာတွေ့ရပါတယ်။ညင်ညာချက်မှာဘာတွေဖော်ပြထားသလဲ။အဲ့ဒီအချက်လက်တွေကရောမှန်ကန်မှုရှိပါရဲ့လား။ဒီအဖွဲ့ကြီးရဲ့ရွေချက်အစစ်အမှန်ကဘာတွေဖြစ်မလဲဆိုတာလေ့လာကြည့်ကြရအောင်ပါ။
အချက်ခုနှစ်ချက်ပါတဲ့ကြေညာချက်နံပါတ်1မှာအခုလိုဖော်ပြထားပါတယ်။လက်ရှိဒီမိုကရေစီအစိုးရလက်ထက်တွင်ဝန်တာနုစိတ်တဲ့ကြပြကိုပယ်ဖျက်ခြင်း၊ဇာတိမှန်သချင်းကိုမလိုတော့ဟုပြောကြခြင်း၊အမျိုးသားရေးဝါဒသည်ဒီမိုကရေစီ၏ NDA ဖြစ်သည်ဟုပြောကြခြင်းတို့သည်အမျိုးသားရေးလက္ခဏာကိုဖျက်ဆီးခြင်းဖြစ်သည်ဆိုပြီးပြင်းပြင်းထန်ထန်ရှုံချကြောင်းဖော်ပြထားပါတယ်။ဒီစာသားဖော်ပြချက်မှာဘသူတွေကဘယ်မှာဘာကိုအကြောင်းပြုပြီးပြောတယ်ဆိုတာမျိုးတိတိကျကျဖော်ပြထားတာမရှိဘဲလက်ရှိအစိုးရကိုပုံဖြက်လိုတဲ့ရည်ရွယ်ချက်တသက်နဲ့ဆွဆွဲတာဖြစ်နိုင်ပါတယ်။ကြေညာချက်နံပါတ်3မှာတော့အမျိုးသမီးမဝင်ရဟုကန့်သက်ထားသောအောက်ဆက်တော်ရကိုနိုင်ငံကောင်းဆောင်အမျိုးသမီးကိုယ်တိုင်ဝင်ရောက်ခြေချခြင်းသည်မြမရည်ကျေးမှုဒလိထုံတန်းကိုကျော်လွန်၍မထိမဲ့မည်ဆိုပြီးကန့်ကွက်ရှုံချထားပြန်ပါတယ်။မြန်မာနိုင်ငံကတချို့သောဇေတီပထိုးတွေမှာအမျိုးသမီးမဝင်ရဟုသတ်မှတ်ထားတာမျိုးရှိတတ်ပါတယ်။ဒါပေမဲ့အဲ့ဒီသတ်မှတ်ချက်တွေဟာဗုဒ္ဓဘာသာကျမ်းဂန်လာသတ်မှတ်ချက်တွေမဟုတ်သလိုမြမရင်ကျေးမှုဒလိထုံတန်းစင်လာလည်းမဟုတ်ပါဘူး။အဲ့ဒီဇေတီပထိုးတွေကိုစောက်ရှောက်ခဲ့တဲ့ယဟန်တန်ကတချို့သတ်မှတ်ခဲ့ရကနေအစစ်စစ်ဆင်းသက်လာပုံမျိုးပါ။အခုတော့ဆန်းစုကြည်အောက်ဆက်တော်ရခြေတော်ရကိုဝင်ရောက်ဖူးမြော်ခြင်းဟာလေဆရာတော်တန်ဃာတော်ရဲ့ခွင့်ပြုချက်နဲ့ဖူးမြော်ခဲ့တာဖြစ်တယ်လို့မြမရည်ကျေးမှုကိုချိုးဖောက်ခဲ့တာမျိုးလည်းမရှိပါဘူး။ကြီးညာချက်နံပါတ်၄မှာတော့ကလေးတငယ်အခွင့်အရေးများဆိုင်ရာဥပဒေတွင်ပုံမှန်27၌နိုင်ငံတော်အတွင်းမွေးဖွားသည့်ကလေးတငယ်တိုင်းကိုမွေးဖွားခြင်းမှတ်ပုံတင်လက်မှတ်ထုတ်ပေးရမည်ဟုသောဥပဒေကိုယနေ့အမျိုးသားလွှတ်တော်၌အတည်ပြုလိုက်ပြီးဖြစ်သည်။ရင်းဥပဒေသည်တရားမဝင်လူမျိုးချနိုင်ငံချကလေးတငယ်များကိုပါတရားဝင်အတိမတ်ပြုရာရောက်သည်ရင်းသို့အတိမတ်ပြုခြင်းသည်လူမျိုးရေးဝါမျိုးမှုကိုအားပေးရာရောက်သောကြောင့်စစ်မှတ်ဘေးထက်ပို၍ကြောက်စရာကောင်းပေသည်ဆိုပြီးကန့်ကွက်ရှုံချကြောင်းဖော်ပြထားပါသည
်ဖော်ပြပါဥပဒေကိုကျင်းပပြီးသွားတဲ့12ကြိမ်မြောက်ပြည်တော်စုလွှတ်တော်မှမဲခွဲဆုံးဖြတ်ပြဋ္ဌာန်းပြီးသွားတဲ့ဥပဒေဖြစ်ပါတယ်မြန်မာနိုင်ငံမှာမွေးဖွားတဲ့ကလေးတငယ်တိုင်းကိုမွေးဖွားခြင်းမှတ်ဖို့နဲ့လက်မှတ်ထုတ်ပေးရမယ်တနည်းအားဖြင့်မွေးစည်ရင်ထုတ်ပေးရမယ်ဆိုတာဟာဒီနိုင်ငံမှာမွေးဖွားတဲ့ဆိုတဲ့အထောက်အထားပဲဖြစ်ပြီးအခြားနိုင်ငံသားဖြစ်မှုတွေနဲ့လုံးဝသက်ဆိုင်ခြင်းမရှိပါဘူးညညာချက်ထုတ်ပြန်တဲ့ဖုံးတော်ကြီးတွေဟာလွှတ်တော်အကြောင်းဥပဒေအကြောင်းအဓိပ္ပာယ်တလွဲယူပြီးအခြားသိပ်ပြီးနားမလည်တဲ့တိုင်းသူပြည်သားရဟန်းရှင်တွေကိုတည်င်းအချက်လက်အမှားအယွင်းပေးပြီးလှုံ့ဆော်တဲ့သဘောဆက်ရောက်နေပါတယ်
ထုတ်ပြန်ချက်နံပါတ်6မှာတော့ဆရာတော်ဦးဝီစိတ်တဘိဝင်တဝီရတူမစိုးရင်ဤနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နှင့်ပတ်သက်၍ပြောဆိုချက်များသည်အပြုသဘောဖြင့်အမှန်တရားကိုဝေဖန်ထောက်ပြခြင်းသာဖြစ်သည်အကယ်၍ဖရုတဝါစာသဘောဖြစ်ခဲ့သောတန်ခအဖွဲ့အစည်းအစဉ်စင်မှရှေးဥစွာဓမ္မဆက်ဖြင့်ဆုံးမရမီဖြစ်သည်ယင်းလုံထုံးလုံနီးကိုကြော်လွန်၍တသက်တကြွန်းထိချနိုင်သောပုံမှန်124ကာကြီးဖြင့်ဆွဲချက်တင်ခြင်းသည်လက်ရှိဒီမိုကရေစီအစိုးရ၏ဥပဒေမဲ့ဆောင်ရွက်နေခြင်းပင်ဖြစ်သည်ထို့ကြောင့်ဤအဖွဲ့ကြီးကတန်ခါထုကိုစားပြင်းပြင်းထန်ထန်ကန့်ကွက်ရှုံချလိုက်သည်လို့ဖော်ပြထားပါတယ်။တကယ်တော့တိုင်းပြည်မှာတရားဥပဒေစိုးမိုးရေးကအခရာဖြစ်ပြီးတရားဥပဒေအထက်မှာဘယ်သူမှရှိမနေဘူးလို့လက်ရှိအစိုးရရောအရင်အစိုးရအဆက်ဆက်ကပါပြောဆိုခဲ့တာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ဟာလက်ရှိအစိုးရအဖွဲ့ခေါင်းဆောင်ဖြစ်ပြီးဥပဒေတူအနေနဲ့ဒေါအောင်ဆန်းစုကြည်တနည်းအားဖြင့်အစိုးရကိုအကြီးအကျယ်ပြက်စီအောင်ပြောဆိုပြုမှုတွေကြောင့်တရားစွဲခံရတာမျိုးပါ။ ဥပဒေသူအနေနဲ့တရားစီရင်ရေးကိုနာခံပြီးတကယ်လို့တရားရုံးကအပြစ်မရှိဘူးလို့ဆုံးဖြတ်ရင်လွတ်မြောက်ပါလိမ့်မယ်။အရေးစစ်ဆိုရခစ်ဆက်ဆက်ကဖုံးတော်ကြီးတွေအပေါ်သဘောထားဟာအခုထက်ပိုပြီးအများကြီးကြမ်းတမ်းရက်ဆက်ခဲ့တာတန်ဃာလူကြီးတရက်လုံးသိကြပါရယ်။ဥပဒေချိုးဖောက်တဲ့ဆိုပြီးဓာတ်ရိုက်တရားစီရင်မှုကကြောင်းတိုက်ကိုကြမ်းကြမ်းတမ်းတမ်းဝင်ရောက်စီးနင်းရိုက်နှက်ဖမ်းဆီးလုပ်ခဲ့တဲ့တပ်တွေအထောက်အထားတွေအများကြီးရှိခဲ့ပါတယ်
။ထုတ်ပြန်ချက်နောက်ဆုံးအပိုင်းမှာတော့အထက်ဖော်ပြပါတိုင်းပြည်နဲ့လူမျိုးဘာသာသာသနာကိုပြည့်စည်အောင်ပြုလုပ်နေသည့်လောက်ရများနဲ့ပါဝင်လှုပ်ဆောင်နေသူများကိုဆန္ဒမဲမပေးခြင်းအပါအဝင်တရားနှင့်အညီရသည့်နည်းဖြင့်တွန်းလှန်ဖယ်ရှားကြပါဟုရဟန်းရှင်လူပြည်သူများအားအမျိုးဘာသာသာသနာစောက်ရှောက်ရေးဗုဒ္ဓဓမ္မပရာဟိတဖောင်ဒေးရှင်းအဖွဲ့ကြီးကလေးလေးနက်နက်တိုက်တွန်းလိုက်သည်လို့ဖော်ပြထားပါတယ်။အဓိပ္ပာယ်ကတော့ပြည်သူလူထုရွေးကောက်တင်မြှောက်ထားတဲ့ဒီဇဲအစိုးရကိုတွန်းလှန်ဖယ်ရှားဖို့အတိလဲနှိုးဆော်လိုက်တာဖြစ်ပါတယ်။မဘာသာကိုနာမည်ပြောင်းထားတဲ့ဗုဒ္ဓဓမ္မပရာဟိတဖောင်ဒေးရှင်းအဖွဲ့ကြီးရဲ့ထုတ်ပြန်ချက်တစ်ခုလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်ဘာသာရေးအဖွဲ့စည်းကြီးတစ်ခုရဲ့ထုတ်ပြန်ပုံမျိုးနဲ့မတူဘဲနိုင်ငံရေးပါတီတစ်ခုနိုင်ငံရေးအဖွဲ့အစည်းတစ်ခုရဲ့ပြုမှုလှုပ်ရှားကြီးညာတဲ့ပုံစံမျိုးတွေ့ရမှာပါဒါဒီမကတည်ဆဲအစိုးရကိုတွန်းလှန်မှုဥပဒေနဲ့မညီတဲ့ဗျောင်ကျတဲ့လှုပ်ဆော်မှုမျိုးလှုပ်လာတာမှုဗုဒ္ဓသာသနာတော်ကြီးအတွက်မြန်မာနိုင်ငံကသံဃာတုကြီးအတွက်တိုင်းပြည်တည်ငြိမ်ရေးနဲ့တရားဥပဒေစိုးမိုးရေးအတွက်မြန်မာနိုင်ငံရေးအတွက်ဆိုးကျိုးကိုသာဖြစ်ပေါ်စေမှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်